မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားဒီလိုင်းစီစဉ်ကနေကိုကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာစစ်တော်ရဲ့အစိုးရကိုထိန်းချုပ်နိုင်လားဆိုတာပါဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးဘိုင်းကိုအဓိကထိန်းချုပ်ပြရတာကတော့ဒီလူထုကနေပြီးတော့တဲ့တင်မြောက်ရွေးချယ်ခံရတဲ့စစ်တော်ဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာစစ်တော်တွေဘလောက်အားကောင်းကြံ့ခိုင်နေပြီလဲနောက်အစိုးရအုပ်ချုပ်ရေးဘိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါလားကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပင်နိုင်ပါဝင်ဆွေးနွေးပြီးကိုကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့Open မြန်မာ Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားမှုဦးရေကျော်ဖြစ်ပါလိမ့်ခင်နောက်တူကတော့မြူရဒီမိုစီဖွဲ့ချုပ်ဒီမင်္ဂလာတော်မြို့နယ်မဲဆနာနယ်ကအလွတ်တော်အမတ်ကိုအောင်နိုင်ဝင်းနှစ်ဦးစုံဒီလိုင်းပေါ်မှာရောက်နေပါတယ်ခင်ကျွန်တော်အရင်ဆုံးကိုရေကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ကိုရေကျော်ကြားပါလားခင်
ဟုတ်ကဲ့
ကိုကြီးကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွတ်တော်နဲ့ပတ်သက်လို့ဒီကိုကြီးကျော်တို့ကလည်းဒီသူတင်နာလုံးနေကြတဲ့ဖွဲ့စည်းရေဆိုတော့လက်ရှိမြန်မာနိုင်ငံလွတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချောင်းနိုင်တဲ့အနေထားလွတ်တော်တရားအနေနဲ့ပြည်ပြင်းလုံးနေတဲ့အနေထားဘယ်လောက်ထိအားရကျေနပ်စရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်တို့နိုင်ငံမှာဒီလွတ်တော်စနစ်စတာတော့ဒုတိယတက်တန်းနဲ့ရောက်လာကြတော့ပထမတက်တန်း9နှစ်နဲ့အခုဒုတိယဒီတက်တန်းကလည်းဒီနေ့ညီပါလောက်ရှိလာပြီဆိုတော့ကိုနှစ်ညီပါလောက်တော့ရှိလာပြီပေါ့နော်။ဒါပေမဲ့အခုကျွန်တော်တို့ကလည်
း Hello ကိုကြီးကျော်ကိုကြီးကျော်ပြတ်သွားတယ
် Hello
ဟုတ်ကဲ့ကြားပါကြားပါဟုတ်ကဲ့ပြောပါဆက်ပြောပါခင်ဗျ Line ကြားပါလို
့ဟုတ်ကဲ့ဒီဒီတော်နည်းအချင်းတော်တော်တွေကိုတနောက်ဆက်သုံးနေတာတွေဒီတော့ဆက်ပြီးတော့ဒီလေးလာဆက်ပြီးလုံလာတော့နော်အဲ့တော့ဒီပါကျွန်တော်တို့အတွေ့အကြုံကပြောမှဆိုရင်တော့ကျွန်တော်တို့နိုင်ငံသားဒီကိုကြီးကိုတွားတယ်လွတ်တော်ဆက်နဲ့ဒီအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီချိန်ပြီးတော့ဟိုအကြောင်းကြောင်းကြောင့်ဒီကြောင့်လွတ်တော်ဆက်တွေကဟိုပြည်ပြည်ပြည်ပြည်ဖြစ်မလာသေးဘူးပေါ့နော်အဲ့လိုလွတ်တော်ဆက်တွေဖြစ်မလာပြည်ပြည်ပြည်ပြည်ဖြစ်မလာသေးဘူးလွတ်တော်ဆက်တွေမှာအားနည်းတဲ့ကလေးတွေတွေ့ကြရတယ်အဲ့ဒီအတွက်လွတ်တော်ကသူလိုအပ်မဲ့လုပ်ငန်းတာဝန်တွေပေါ့နော်ဥပဒေကြီးတွေဖြစ်ဖြစ်ဒီသူရောစစ်စစ်တင်ကြောင်းတဲ့အလုပ်မှာပဲဖြစ်ဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော့ရှင်တူကစပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ကြချင်ပါတယ်အဲ့မှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့တူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတည်ရေးဆွဲတာတော့မင်းနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့စစ်တော်ကိုယ်စားအများစုကကိုယ်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးတဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းထုတ်ထုတ်တတ်လုံနေတော့နောက်တစ်ချီရွေးကောက်ခံကိုယ်စားဆင်းနဲ့ပြန်ပါကြည့်ရင်တော့အကောင်းဆုံးကြီးကတော့နှာစည်းခံဒီဘာမှမပြောဘဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီ85ရဲ့ကြံဉာဏ်ကိုမပြောနဲ့90ရာခိုင်နှုန်းလောက်ရရှိနေတယ်လို့မခံစားရပါဘူးလေဒါကုကြော်မှုတော်ရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မိကျင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကြီးကျော်ပြောသလိုပဲမြန်မာနိုင်ငံမှာအခုစစ်တော်တပ်တန်း200ရှိခဲ့တယ်ယင်ဦးသိန်းစိန်လက်ထက်မှာတော့ပြောမှဆိုရှင်ရယ်စစ်တော်တပ်ပါတီတွေကပဲထိန်းချုပ်ထားတာအစိုးရဟုတ်တော့ဒါစစ်တော်ကဒါပေမဲ့လေစစ်တော်ထဲမှာရှိတဲ့သူရောက်ရှိမန်းနဲ့ဥထဒီသူရောက်ရှိမန်းနဲ့တစ်ခါမှတမန်ဦးသိန်းစိန်နဲ့ဓာတ်ထဲမှာဒီစစ်တော်ရဲ့အခြေအနေတွေကြောင့်တော်တင်းတင်းမောမောဖြစ်ပြီးတော့ပါတီဒဲပါဂင်းရဲ့ရိုက်သွားတဲ့အခြေအနေမျိုးကြုံနေတယ်။အခုမြူသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမှဆိုရင်အစိုးရမှလည်းအများစုစစ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူက balance လုပ်နိုင်ဖို့ခက်နေသလားကိုအေးကျော်ရဲ့အမြင်သိချင်ပါလဲ။
ဟုတ်ကဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေရတော့အဲ့လိုစစောပြောသလိုချက်ကန် balance လုပ်ဖို့ပဒနာရှိနေတာတော့သိကြတယ်ဆိုတော့တတော်နိုင်ငံမှာတတော်များများဖြစ်နေတဲ့ပြဿနာတွေအားလုံးကတော့ဒီကျွန်တော်ရှိပြည်သူ့အခြေခံဥပဒေအားနည်းချက်တွေကြောက်ပါပဲအဲ့တော့ပုံမှန်တော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့
ဒီအခြေခံဥပဒေကြောင့်ဖြစ်တာပေါ့နော်ဟုတ်ကဲ့
တော့တစ်ဖက်မှာ
နောက်တစ်ခု
ဟုတ်ကဲ့ပြောပါဆက်ပြောဟုတ်ကဲ့ဆက်ပြောပါဆ
က်ပြောပါခေါင်းဆောင်ကြောင
့်ဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်တို့ကတစ်ဖက်မှာဦးနာပြည်သူ့ဘုံပဲအပြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥပမာဆိုရင်အစိုးရရဲ့ဗန္ဒာရေးအုံစုဆရာကိစ္စတွေရှိမယ်။နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာတွေရှိမယ်။စွတ်တော်ပြည်နယ်စွတ်တော်တွေကတရားရှိတာပဲ။အဲ့တော့စွတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်တိုင်းကိုတေချာချာတာဝန်ကြီးကြီးလုံနိုင်တဲ့လုံနေကြပါလား။အခုအနေထားမှာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုဖွဲ့စည်းပုံအခြေခံဥပဒေကြီးတော့ပြန်လည်ထိုးချနေလို့တော့မရဘူးပေါ့နော်။နောက်တချို့ဟာတွေကြတော့လေဒီဖွဲ့စည်းပုံအခြေခံဥပဒေအပြင်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိသေးတယ်ဗျာ။ဒါတော့ကိုသားညို့ပြောတယ်လို့ပေါ့ဟိုတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်နယ်လွတ်တော်တွေဆိုပြီးတော့ဟို decentralized လုပ်ဖို့ constitution မှာတော့ပေးကြတာပေါ့နော်။ဒါပေမဲ့အဲ့ဒီမှာလေ decentralized လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်ဖဲနဲ့centralization လောက်တာတွေပုံများနေတယ်ပိုချုပ်ကံမှုတွေအများများနေတယ်ဆိုတာလည်းတွေ့နေရတယ်ကြာ
ဟုတ်ကဲ့ ကိုအင်းကျော်ဒီတိုင်းပေါ်မှာခဏလေးနေပြပါဦးခင်ဗျာကျွန်တော်နောက်ဆက်ပြန်နိုင်ချင်နေမဲ့ကိုအောင်ဆိုင်ဝင်းဖြစ်ခေါ်ကြပါလေကိုအောင်ဆိုင်ဝင်းကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတို့မေဆနာရဲ့ဒီမေဆနာနေရဲ့ပြုစုတော်ကုဆယ်ဖြစ်ပါလေကိုအောင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုအောင်ဝင်းခုနကကိုအင်းကျော်ဆွေးနွေးတော့လေတာမိပါပါအခုကျွန်တော်မေးချင်တာကကိုအောင်ဝင်းကိုတိုင်ကလည်းပြုစုတော်ကုဆယ်တဦးအနေနဲ့တကယ်တမ်းလွတ်တော်ကနေပြီးတော့လွတ်တော်ထဲမှာလွတ်တော်ပြည်ပြည်ပြင်းနဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲစနရပြောပြောသွားတယ်လို့ပါပဲကျွန်တော်တို့လွတ်တော်တွေကဒါအားလုံးပဲပြည်သူလူထုကသိနေကြတာပါပဲအဲလွတ်တော်ဒီအစိုးရကိုထိန်းချုပ်နိုင်မှုလုံးဝလည်းမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်အဲကျွန်တော်စကားကတော့ကျွန်တော်တို့ဒီအောင်မသိဘူးတော့နောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲဟိုဟိုဒီလေးလေးလောက်ကလာမကျွန်တော်လွတ်လို့ကြရခါရသိတာတော့ဒါတော့ကျွန်တော်တို့ကလည်းအဲ့တော့ဒီရောက်အခုအချိန်မှာပြောရလဲဆိုတော့ဒီလူလူတွေတည်တည်တည်တိုက်တယ်လို့ထင်လို့ပါအဲကျွန်တော်တို့ကဒီကောင်းတာဆိုတာကိုတော့မပြောလို့ဘူးတော့ကြာအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီဖြစ်တော်ကနေပြီးတော့အကူအညီပံ့ပိုးပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်တက်ပေါ့နော်အတူပြုပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုပ်နေတာဥပမာကဟိုတိတာထင်ရှားတဲ့ကိစ္စတစ်ခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညချက်နဲ့လာကြည့်ရအောင်ပဲဟိုမဲပြရမယ်တဲ့အပိုက်ဒီမှာပဲဟိုစံကုန်မဲပြရမယ်တဲ့အရောထောက်ခံမယ်ပေါ့အဲ့ဒါကျွန်တော်တို့ကလည်းအဲမြေရတ်မှုစီဖွဲ့ချုပ်ကိုကူစားပြုပြီးတော့ရွေးချယ်တဲ့သူတို့ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါနိုင်ငံရေးရလုပ်ပြရမယ်လို့မြင်နေတော့ကျွန်တော်တို့ကိုယ်တိုင်လည်းမဲပြပါတယ်ကျွန်တော်တို့ပါတီခိုင်းတဲ့အတိုင်းပဲကျွန်တော်မဲပြပါပါတီရဲ့တင်ဆက်ချက်အတိုင်းပဲနိုင်ဝါပါလေဒီမဲခွဲတာတို့ဒီမေကွန်းရဲ့အဆိုတွေနဲ့ပတ်သက်လို့ရှိရင်အဲ့လိုပါတီစီစီကိုရင်ပြရတယ်ပေါ့ပါတီစီစီဆိုတာလည်းအဲ့ဒီပါတီဆိုတာကအဲ့ဆိုဆိုရချုပ်ပိုင်းထားလာဆိုအဲ့အဆိုရနဲ့ဒီပါတီနဲ့နှစ်ခုပေါင်းပြီးတော့ဒီဆွတ်တော်ကုစလေလေးကိုလည်းလုတ်ပိုင်းကုန်နေလုတ်တာလေးကိုအကုန်လုံးခြေရက်တန်တယ်ဆိုတော့မေကွန်းရဲ့အဆိုရဟုတ်ကဲ့အားလုံးပဲကျွန်တော်တို့ကဒီအဆိုရရဲ့သဘောတူညီချက်နဲ့ကြွားနေတဲ့သဘောဆိုတော့ဆွနာဆိုသူဟိုချက်ကံပေးလာဆိုတာခဏထားအောင်လောလောဆယ်ပြောဖို့တောင်းပါဒီအစိုးရကွန်ပျူတာရမှာပြောနေရတဲ့သဘောမျိုးပါပဲခုချက်တော့
ဟုတ်ကဲ့အဲ့တော့ပါတီဒီလွတ်တော်ကုစလေအနေနဲ့ကိုပါတီဘက်ကညှိကြားချက်ကိုလက်မခံဘူးကိုအမြင်တိုင်းတင်ပြတဲ့အန်ဂျူရီရောရှိပါလားဒီလိုရှိတဲ့လူတွေနဲ့ပတ်သက်လို့ပါတီကဘာများတုံ့ပြန်ပါလဲ
အဲရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့လည်းတစ်ခါတည်းကတော့ပြောတယ်ဗောနောပြောရဆိုတာကဒီ၄ခုကတော့တမျိုးအဲလွတ်တော်တဲ့ရောက်သွားတဲ့အခါကျတော့ဆွေးနွေးနေတဲ့ဝန်ကြီးဌာနဘက်ကနေပြီးတော့ဒီဟာစောင်းသွားတယ်ဘောနော်ဒီဘက်ကဖြေတဲ့ဟာကိုပုံအတဲ့တိုင်းမဖြေဘဲနဲ့တစ်ဖက်ကိုစောင်းသွားပြီးတော့တခုခုအဲချွေးချအားနဲ့ချက်ချင်းကျွန်တော်တို့ကမညာမထားကျွန်တော်တို့ကိုယ်တိုင်ဝေးပါထောက်ပြမှာသူတို့ကလူနေစုပါလူနေစုကမတော်တော်လေးနေပါနဲ့အဲ့ဒီဟာကိုသူတော့ဟိုတမထောက်ပြတယ်ပြောတယ်ကျွန်တော်တို့ကအခုမှပြောတယ်ဘတ်ဂျက်ကိစ္စလို့ခါတယ်အဲနောက်တခြားကိစ္စတွေခါတယ်မှာလွတ်တော်ဘက်ကပြောရင်လည်းအဲဆိုရမူတိုင်းပဲသွားကြတာများပါတယ်အဲ့တော့လွတ်တော်ကလုံးဝဒီကကြီးဘာမှဆိုရကိုချက်ကံပြန်မလုပ်ဘူးလားလို့မေးတော့ဘာချက်ကိစ္စမှာတော့တချို့ဟာလေးတွေမှာအသေးလေးတွေပေါ့အကြီးကြီးတွေမအောင်မြင်ဘူးဆီမံကိန်းအကြီးကြီးတွေပါကျွန်တော်တို့ကန့်တော့ကိုမရှိဘူးဒီအဲလွတ်တော်ဒီဆိုရတင်ပြလာတယ်ဘာချက်ဒီလွတ်တော်အသေးလေးတွေအသေးလေးဆိုတာဗျာဟိုဒီလွတ်တော်ကြီးတစ်ခုလုံးဘာချက်ကြီးတစ်ခုလုံးပေါင်းမှာရာခိုင်နှုန်းနည်းနည်းလေးပေါ့နော်200ခန်းတော့300ခန်းတော့အဲ့လိုနည်းနည်းလေးကိုကျွန်တော်တို့ကတချို့ဟာလေးဒါလေးတော့မလို့ဖြတ်ပေးပါ။ဒါမျိုးလေးဆိုတော့တောင်းဆိုလို့ရပါတယ်။အဲ့လောက်လေးပဲရပါတယ်။သိကြည့်တော့ဟိုမူဝါဒကြီးတစ်ခုတော့ပြင်အောင်တရားကြီးတော့ပြင်အောင်အဲ့လိုမျိုးဥရီလေးဖြူလာလို့ဥရီလေးကိုတော်တော်ကိုယ်စီပြောက်ပါ။စာပြေပြင်ကြတာလို့ဆိုတာကျွန်တော်တို့ရှိမှကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ပါတီမှာမရှိပါဘူး
။ဟုတ်ကဲ့။အဲ့တော့ခုနကပြောသလိုကောင်းလုံးပြောသလိုဒီလွတ်တော်ထဲမှာအဆူပြုတ်မယ်မိကုန်မီးစရာရှိမှဆိုရင်ပါတီရဲ့ဘုတ်ဖွဲ့ကိုဖျက်တယ်။ပါတီဘုတ်ဖွဲ့လည်းချပစ်လိုက်တယ်။အဲ့ဒီမှာမီးကိုမီးရဲ့ဆူပြူတဲ့ခါမှာသူရဘက်ကတုတ်ပြန်တဲ့ခါမှာကိုကြည်နဲ့တုတ်ပြန်နိုင်တဲ့အဖြစ်ရောရခဲ့ပါလ
ားမရတာများပါတယ်။ဘာကြောင့်လဲဆိုတော့ဒီဆူရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များပဲဒီတော်တော်ကိုယ်စားလေးဒီမီးကိုမီးကိုကျွန်တော်တို့ကဒီမီးကိုမီးတဲ့ခါမှာဒီအမေရိကန်ချွတ်တော်တို့တခြားတော်တွေလို့တိုင်းရိုင်ဟိုအပြင်မှာအင်တာဗျူးဖြေတယ်လို့မေးလို့ရတာမှာမဟုတ်တာကျွန်တော်တို့ကမီးကိုကိုတက်ဆင့်တော်တော်ဥက္ကဋ္ဌနဲ့တက်ဆင့်ဆိုတဲ့ပုံစံနဲ့မေးရတယ်။မီးကိုစတင်ရတာဒီမီးကိုဒီဟလာဒီလှုပ်ခတ်နိုင်တဲ့အစိုးရပိုင်းလှုပ်ခတ်နိုင်တဲ့ကိုပါတီကစပြီးတော့ဒီမိကုန်ပယ်ပါတယ်။အဲနောက်တစ်ခါအဲ့လိုပယ်မပယ်လို့သူ့တော်ဥက္ကဋ္ဌကြီးရောက်သွားတယ်ပဲခါတစ်ခါတည်းနဲ့တော့သူ့တော်တချို့ကိုယ်စားလေးကပါတီစီစီရုပ်မဖြစ်ဘဲနဲ့ဒီအစိုးရအထူးသဖြင့်တော့အစိုးရလိုဟာမျိုးကိုသူ့တော်ဥက္ကဋ္ဌကြီးရောက်တယ်။သူ့တော်ဥက္ကဋ္ဌကလည်းကျွန်တော်တို့ဟိုပါတီကရွေးချယ်ထားတဲ့ဥက္ကဋ္ဌကိုအဲ့တော့ဥက္ကဋ္ဌကလည်းပယ်တယ်။အဲ့ဒါလည်းဒါလည်းမဖြစ်သင့်ဘူးသူ့တော်ပယ်ပိုက်တာရှိတယ်။တစ်ခါတည်းနဲ့ကိုယ့်ကိုပြန်ပြီးလက်မှတ်ထိုးရတဲ့ခါတွေတော့ရှိသေးတယ်။ကိုယ့်မိကုန်ကိုကိုယ့်အစိုးရပြန်လာရုပ်သိမ်းပါလေဆိုပြီးတော့ဟုတ်ကူခေါ်ထုတ်ခိုင်းနိုင်ပဲရှိတယ်ဘောနော်အဲ့တော့ဖြည်နဲ့အောင်ဖြည်လားဆိုတော့သူဝေးချင်တာဖြည်ပြမှမလို့လားဒီမိကုန်ဝေးချင်တန်းကြီးလေးတစ်ခုမေးတာတစ်ခုဖြည်နေတာတစ်ခုဖြည်ရောဖြည်သွားပြီနဲ့
ပြီးရင်ဟိုအချိန်ကြီးနေပြန်ထိုင်သွားတာပဲကျွန်တော်တို့ဘာမှထပ်ပြီးမေးလို့နောက်ဆက်တော့မေးခွန်းဆိုတာလေးတော့အဲတခါတည်းကွန်ပျူတာကနောက်ဆက်တော့မေးခွန်းဆိုတာကလည်းအဲကိုယ်စလေကရုပ်ပြပြင်ဆင်ခြင်းလည်းမရတော့ဘူးကွ။အဲ့လိုအချိန်မျိုးမှာမေးလိုက်တယ်။အဲ့ဒါလည်းဥက္ကဋ္ဌကခုတ်ပြုံးမှအရောက်တော်မီးကွန်ကပတ်သက်ပါလို့ခုတ်ပြုံးတော့မှနောက်ဒီဝန်ကြီးဌာနအဖေကဆိုသူတို့ရဲ့တဘောတော်ဝန်ကြီးဌာနကကျွန်တော်တို့ကြောက်ရမလို့ရှင်းပြပါလို့ရှင်။ကျွန်တော်ဘာမှကြောက်ရမလို့ကျွန်တော်တို့တာဝန်ခံပြင်ကြမလို့ကျွန်တော်တို့ကသူတို့ရဲ့အထက်ကလည်းမဟုတ်ဘူးလို့ယူဆတယ်ဆိုတာဝန်ကြီးတန်းကြီးလို့ရှိရင်နောက်ပိုင်းပို့ဆိုတာဝန်ကြီးတန်းကြီးလောက်ပဲ
။နောက်တစ်ချက်ကကောင်းနိုင်ဝင်အခုလိုမျိုး critical ပေါ့နော်ဒီပါတီနဲ့လက်ရှိဖြစ်နေတဲ့ချင်းတွေကိုဝေဖန်နေစွတ်တော်မှတ်ပြီးအတော်နေပါတယ်ကျွန်တော်သတိထားမိတော့အထူးဖြင့်အနာဂတ်ပါတီဝင်ဝိုင်းနေရပါတော့။အဲ့တော့ဒီလိုလူတွေထွက်လာတယ်ဒီလိုပြောလိုက်ရင်ရောပါတီကရည်ရွယ်မှုပါတီရဲ့တုံ့ပြန်မှုဘယ်လိုများရှိပါလဲခင်ဗျ။ဒီလိုလူတွေပေါ့မှာ
။ညီမနိုင်ငံကတော့ဒီအရေးယူတယ်ဆိုတဲ့အပိုင်းမှာတော့ဒီလိုအားလုံးနဲ့ကြည့်ကြတာပြောညီမနိုင်ငံမှာရင်ကလေးရတဲ့အစီအလာရဒီဟာပြောလို့ရည်ရွယ်ဆိုတာတော့ဘယ်သူကပြောမှာလဲနော်။တခြားကိစ္စတခုနဲ့ဟိုညီဆုံးနဲ့ပေါ့ဘာကိစ္စတခုခုပေါ့ဗျာပြဿနာအဲ့ဒါအဲ့ဒီတိတိကိုကြီးချဲ့ပြီးတော့အေးအေးအမျိုးကိုရှိနိုင်တာပေါ့ကို့ဘုံနေရဆိုလို့ရှိရင်ဒါကိုတိညာနဲ့ကိစ္စမဟုတ်ဘူးစစ်တော်မှာဆွေးနွေးတဲ့ကိစ္စကိုအေးအေးပါတိတော့အဲ့လိုမျိုးဟိုနိုင်ငံတကာမှာလို့အဲ့လိုအေးအေးတာမျိုးမဟုတ်တာခုမှကျွန်တော်ပြောချင်တဲ့ဘောကဒီစစ်တော်မှာဆွေးနွေးတဲ့ကိစ္စကြောင့်အေးအေးပါတယ်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးနည်းပါတယ်တခုခုမှတော့ရှိမှာဥပမာကျွန်တော်ဆိုရင်တော့တိုင်းအေးအေးခါဘူးလားရှိရပေါ့အဲ့ဒါတော်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့အဲနေသက်ဒီတိုင်းမှာကျန်တဲ့တရားစီမံ30တာဒီနဲ့မမြတာဘူးဆိုရင်တော့ထောက်ပြလိုက်တာမှာဟိုတော်တော်ကော်မတီကနေအထောက်ခံရပေါ့ဒါမဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်ထုတ်လိုက်ပါပဲဆိုတော့လည်းအကြောင်းကြားလာမျိုးမရှိဘူးပေါ့နော်တော်တော်လူသားထုတ်လိုက်တာပေါ့ဘာဖြစ်လဲအပြစ်လာဆိုတော့အပြစ်တော်လည်းမဟုတ်ဘူးပေါ့ဒါမဲ့လူသားအပြစ်နေတယ်ကိုယ့်ကိုယ်လည်းတည်နေတယ်ဒါတခုလို့အရေးကြီးလိုက်တယ်အဲ့လိုမျိုးပေါ့ဟိုတိတိကျကျကြီးတော့အဲ့လိုမျိုးကြီးအရေးကြီးတာမျိုးပါမျိုးမရှိပါဘူးတော်တော်အဲ့မှာသူ့ရဲ့ဒီဒီဘက်ကနေပြီးတော့ဟိုတခုကဘာဖြစ်လဲဆိုတော့ဒီကြောင်မလိုက်နိုင်လို့ရှိရင်နောက်တစ်ချိန်မှာပြန်အရေးခံဖို့ဟိုမတိကြဘူးပေါ့နော်ဒီအဲ့လိုမျိုးပုံစံမျိုးကတော့ပြောပါဆုံးမကြမ်းတာလည်းပြောပါတယ်ပါတီရဲ့မူကိုမလိုက်နိုင်လဲဆိုတဲ့ဒီနောက်ချိန်ပြန်ပြီးတော့ဆင်းရမှာမဟုတ်ဘူးပေါ့အဲ့ဒါမျိုးပြောတဲ့အခါကျတော့ဒီဒီအတရားစုရဲ့လက်ဆက်တခုလို့နေနေပဲသုံးပါမယ်ကျန်တဲ့အခုမျိုးကြီးဟိုဆိုတော့ကိုယ်တွေဖြစ်တဲ့ဆိုတော့အဲ့လိုမျိုးအစားအစီးချင်းထဏိုင်းကြီးကိစ္စကြောင့်သူတို့ဆိုတော့ဆင်းနေတဲ့ကိစ္စကြောင့်အရေးကြီးတော့မရှိတော့ရှာပါတယ
်။ဟုတ်ကဲ့ခင်ဗျာကိုအောင်နိုင်ဝင်းနဲ့ကိုကြီးကျော်ဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာတော့ရှင်ချူဒီလိုင်းပေါ်ရောက်နေလို့တို့ကျွန်တော်မိန်းမကွေးပြေးလိုက်ပါမယ်။အရင်ဆုံးကိုဖြူလေးတို့တို့ဆွေးနွေးမိန်းမလို့ရပါတယ်ခင်ဗျာ
။ဟုတ်ပါတော့။လွတ်ပေါ်အောင်ဆိုးရအောင်ဆိတ်ကျလို့ရလား
ခင်ဗျာ။ခင်ဗျာဘာဘာ
လို့လဲဆိုတော့စိတ်ကျချင်တယ်အခုနားရတဲ့တိုင်းဟုတ်
ကဲ့ဟုတ်ကဲ့ကိုပြူလေးပြောပြောနေတာက
ဒီတော့ဒီလိုလာနေတယ
်ဟုတ်ဟောထွတ်တော်ကသူ့ရောက်ထိန်းချုပ်နိုင်သလားမေးတာလားကိုပြူလေးက
ဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်ခုနကတော့ဆွေးနွေးနေတာအားရပါပဲကျွန်တော်နောက်တစ်လက်ကြရင်သူပြင်နိုင်ဆွေးနွေးတဲ့လူတွေပြောလို့ရှင်ထပ်ပြောပါလိမ့်မယ်နောက်ဆက်တော့ရှင်တို့ကျွန်တော်ပြန်ဖိတ်ထပ်ဖိတ်ခေါ်ကြပါလေကိုတန်းမောင်ကိုတန်းမောင်ဆွေးနွေးမေးမြန်းလို့ရပါလေ
ဟုတ်ကဲ့ခင်ဗျာလွတ်တော်ကဟိုသွားကိုမထိန်ချုံနိုင်လားဆိုလွတ်တော်ကလည်းဒီအနေဒီကဘာလို့ပြောပြသွားတက္ကစစ်တက်ကိုလည်းအားနာတယ်တန်းခိုင်လည်းအားနာတယ်ဟိုစစ်တက်ကတာမလုပ်ရတာပေါ့လေကျွန်တော်အိန္ဒိယနိုင်ငံကကျွန်တော်ဗမာပြည်ကလွတ်လပ်ရေးရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တက်ကတယောက်ပြီးတယောက်စစ်ဦးချုပ်တွေကြောင်းသွားနိုင်ငံရေးတော့ဝင်မလျှော့ဘူးအခုကစစ်ဦးစိတ်တော့ကြောင်းရင်တန်းခိုင်ရတဲ့ဝင်တန်းခိုင်ရလူကြီးဝင်ရွေးတယ်တော့စင်ကာပူကိုကြည့်ရလားစင်ကာပူကဘယ်လောက်ပြတ်သားတော့ဒီအောက်ဆန်းအောင်လားကိုပဲအတူခိုးလိုက်ပါမြန်မာနိုင်ငံကတော့သူပြတယ်ဆိုတော့ဒီအာရသာမှာပဲရှိတိုင်းသာအတိုင်းသာနေကြီးဒီမှာအာရသာထူးထွန်တဲ့လူတွေမထည့်ဘူးဘာသာကြားတွေမထည့်ဘူးဒါကိုပဲကြည့်ပါကိုဒီလောက်ပါပဲကိုဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ် Thrush to ပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ် Thrush to သူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ပိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝစီရုပ်တွေအထိကိုစွတ်တော်မှကုစရီအပါဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့ရှင်ဝါဖီလာတွေကသူ့ရဲ့ရည်ချင်းတွေတွေးခေါ်ယုံကြည်မှုတွေပေါ်မှာအလူလူဖုံးအုပ်ပြီးတော့တင်ယူကြောက်ွက်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းကလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အခြေရင်နောက်ကျပြီးတော့ခွင့်ပြုတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ွယ်ပေးတင်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ဘက်ကလုတ်ပိုင်ွယ်နဲ့အာဏာတွေကိုအားလုံးချုပ်ကန်ထားတာကိုယ်တိုင်ကလည်းမလုံနိုင်တော့အဖက်ဖက်ကနှောင့်နှေးကြံ့ကြာမှုတွေဖြစ်ပြီးတော့မဖြစ်တဲ့အခြေအနေရောက်နေရပါလေတဲ့ဒါတော့ရှင်တူရဲ့အမြင်ဖြစ်ပါလိမ့်ခင်ဗျာအဲ့တော့ကျွန်တော်အခုပင်နိုင်ဆွေးနွေးတဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါလေကိုကြီးကျော်ကိုပြန်ပြီးကြပါလေကိုကြီးကျော်ကြီးခုနကကိုအောင်နိုင်ဝင်းဆွေးနွေးတော့လေတွေ့ရမှာပါအဲ့တော့ကိုကြီးကျော်ရဲ့အမြင်ခုနတော့ရှင်တူရဲ့ပြောဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကိုကြီးကျော်ပြန်ပြီးဆွေးနွေးပေးပါဦးဟုတ်ကဲ့
ခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့သောသောတူလို့ပါနော်ပရမကျွန်တော်ပြောချင်တာကတော့ဒီကျွန်တော်ပရမစေတန်းပေါ့နော်စံနိုင်ရည်လွတ်တော်တန်းနိုင်ရည်စူရမှာပေါ့အဲ့ဒီမှာသောသောပြောတဲ့ဒီလွတ်တော်ဥက္ကရာနဲ့ဒီကမရာနဲ့ကြားပေါ့နော်အဲ့ဒီတစ်ခါလွတ်တော်နဲ့စူရနဲ့ကြားတဲ့မှာအဲ့လိုဘုဒ္ဓကုလေးတွေဖြစ်တာတွေ့ရတယ်ပေါ့နော်ဗာဒီလင်းသက်သနာတွေပဲဖြစ်လာတာတွေဗာဒီတွေ့ခဲ့ရတယ်ပေါ့အဲ့တော့အဲ့ဒီအတွေ့အကြုံပေါ်ပါကျွန်တော်အခုလက်ရှိ energy အစိုးရနဲ့ energy လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်ပါတတော်လေးတို့ကိုစိုးရိမ်သိလက်ပြီးတော့သူကျင်အန္တရာယ်ကောင်းဆောင်ပိုင်းကသိချုပ်တာတွေညားလာတယ်ညားနေတယ်လို့တော့သိနေပေါ့နော်ဒီချက်ဉာဏ်ချက်ကတော့သွားသွားပြောလို့ပဲဟိုလက်ရှိအန္တရာယ်ကောင်းဆောင်ပေါ့နော်ကောင်းဆောင်ရဲ့အရှိန်အဝါကအရင်ကြီးတယ်အဲ့ဒီအရင်ကြီးတဲ့အပေါ်မှာလည်းဒီအောက်ကြီးကလူတွေကကိုယ်အစွမ်းစားနဲ့ကိုယ်လွတ်လွတ်လပ်လပ်ထိုးပေါက်ပြီးလုပ်ဖို့အဲ့ဒီအရှိန်အဝါကြောင့်လည်းပါလိမ့်တယ်နောက်ကောင်းသောကိုယ်တိုင်ကလည်းအဲ့ဒီလိုလွတ်လပ်ခွင့်မပေးဘဲဒိဋ္ဌုတ်တာမျိုးတွေသာဒီလည်းရှိနိုင်တယ်ပေါ့နော်။နောက်တစ်ခါတိုင်းနိုင်ငံနဲ့ပြည်နယ်လွတ်တော်တွေမှာကြတော့လေကျွန်တော်တို့တွေ့ရတဲ့လောက်ကတော့သူကြောက်တော့ဆိုတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်။ကချင်လည်းမှာပဲလွတ်တော်ဥက္ကဋ္ဌတွေလည်းရှိတယ်ပေါ့။ဟောပါတီချင်းအနေကြကြကြည့်လို့ဆိုရင်အဲ့ဒီတိုင်းနိုင်ငံကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေတဲ့လွတ်တော်ဥက္ကဋ္ဌတွေကြားထဲမှာပါတီကင်းမှာရှိတဲ့ရန်ပေါ့ရာထူးတော်ဝင်တွေကလည်းဟိုကွာခတ်တဲ့ညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လည်းသဘောပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုသိမ်းချုပ်တဲ့နေရာတွေမှာစက္ကန့်ဘယ်နဲ့လုပ်တဲ့နေရာတွေကအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ပြည်နယ်နဲ့တိုင်းအဆင့်သွတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးကြပါလေခုနကကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအရှင်ဝါရမဆန်နိုင်တာတော့အဓိကဒေါ်ဆန်းစုကြည်ပေါ့ဒေါ်ဆန်းစုကြည်ကတော့ပြောင်းစုစင်ပေါ့ဒါမဲ့ပြည်နယ်စစ်နေမှာပြောမယ်ဆိုရှင်ဒီဝင်းကြီးတုတ်ဒီဆွေအဖွဲ့ကြီးကလည်းသွတ်တော်တွေကလာတာပဲဒါမဲ့သွတ်တော်တွေမှာလည်းအခုဥမာဆိုကြားပြည်နယ်သွတ်တော်ဆိုရင်ကျွန်တော်တိတိကျကျတွေ့လိုက်ရတာကြားပြည်နယ်သွတ်တော်တွေမှာဒီကြားပြည်နယ်ကဗိုလ်ချုပ်ကြီးဦးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်နောက်တစ်ခါအစိုးရနဲ့ဖြစ်တော့အစိုးရနဲ့တင်းမာမှုတွေအစိုးရပိုင်းနဲ့သွတ်တော်ကြားမှာတင်းမာမှုတွေတလုံးတရာတွေ့ပါတယ်မွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာတော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှမှန်ကန်ကန်ပဲဖြစ်တာလားအားရချင်းနဲ့ခွဲကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျတိုင်းရဲ့ပြည်နယ်ဆင်သွတ်တော်နဲ့အစိုးရတို့ကြားတဲ့ဖိတ်တက်မှုကြီ
းဟုတ်ကဲ့အဲ့ဒီမှာတော့သွားပြောလို့ဒါတက်တာဟိုနံပါတ်ပြောရမယ်ဆိုရင်တော့အဲ့ဒီပုံပြင်မှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့လို့ကြားရတာပေါ့နော်အဲ့လိုပဲကြားပြည်တယ်မှာလည်းတွေ့ကြည့်ပြင်ကြားပြင်ရတာတွေရှိတာပေါ့အဲ့ဒီပုံတွေမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌပတ်ပါဝင်တယ်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးပြုရတယ်ကသူတို့တကယ်ဟိုဟိုစက္ကန့်ဘယ်လန်လုပ်ဖို့တကယ်ကျူးသားကြတယ်လို့လည်းမြင်နေပေါ့နော်အဲတချို့နေရာတွေပံပြိုးဆိုတော့အားလန့်ချက်တွေရှိတာပြောပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဥပမာဝကြီးတို့ဆိုဒီကရေးဝင်လာတဲ့ကံတတ်တတ်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောလို့ဆိုတဲ့ပေါ်ရီပေါ်ပါကျွန်တော်သင်တဲ့ကဘုရားတိုက်တော်ကတော့ဒီဝတိကျုပ်ပြောတာဆိုတာတက်သက်ပြီးတော့တခုခုချက်ကပဲလောက်ကိုလုံပန်လို့ကျက်တာပေါ့ဟုတ်ကဲ့အဲအဲ့လိုမျိုးလေးတွေတော့တွေ့ရတယ်ကွာတစ်ခါမှကြတော့သွားသွားပြောလို့လေဒီကြီးစိတ်အစင်းကြီးကသာသောအတင်ပါတီကဘလို့ဒီကြီးအစင်းလို့မျိုးတွေဖြစ်တာမျိုးတွေ့ရပြီးတော့သို့တော့ဥက္ကဋ္ဌတွေကြတော့ပါတီဝင်တတန်းအောင်အင်တာနိုင်ငံမျိုးပေါ့တော့ဟိုတက်တဲ့ဒေသတွေတွေ့နေရတာလေးတွေကလည်းဟိုမကောင်းလို့တော်တော်ထင်တယ်ကြာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကြီးကျော်ကျေးဇူးပါကျွန်တော်ကောင်းနိုင်ဝင်းကိုပြန်မေးချင်ပါတယ်ဗျာပြန်ဖိတ်ခေါ်ချင်ပါတယ်ကောင်းနိုင်ဝင်းကခုနကပါတီရဲ့မူကိစ္စကိုပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်အမှဆိုရှင်ပါတီရဲ့မူတိုင်းသွတ်တော်မတူတော်များဒီမှာလဲလိုက်နာရတာရှိပါတယ်တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်အဲ့တော့ကိုအောင်နိုင်ဝင်းရဲ့နိုင်ငံရေးဆိုနိုင်ငံရေးကြစဉ်းစားချက်အမှဆိုရှင်သွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာဒီကိုပါတီရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလား
အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုသရှိဖြတ်တန်းခဲ့တဲ့အတွေ့အကြုံကတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့ဩဝါဒပေးတဲ့ပုံစံမျိုးပေါ့နော်။ကျောင်းမှာဩဝါဒပေးတဲ့ပုံစံမျိုးတော့ပြောတယ်။တခါတည်းတော့သူတို့ပြန်ပြီးတော့သင်ကြားလို့မျိုးအစီအွေသူတို့ဟိုအများဆုံးကြီးအစီအွေကိုတရားစုအစီအမမလုပ်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့ကျွန်တော်တော့ဒီပုံမှန်လေးလုပ်ပြတယ်ပေါ့။အဲပြန်သင်ကြားတဲ့အခါကျတော့လေသင်ကြားရဆိုတာလေဆန္ဒကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝတ်လေးသင်ကြားနေတာမှမဟုတ်တာနိုင်ငံတော်ရဲ့ဘူဝါဒကိစ္စတွေသင်ကြားလို့တရားကြတော့တခါရဲနဲ့ပြည်တဲ့ကိစ္စလည်းမဟုတ်ဘူးအဲ့ဒါမှသွတ်တော်ဆိုတာလည်းဖွင့်တာအဲ့ဒီကနေကျွန်တော်တို့တစ်ဆင့်တင်ပြရတယ်ပေါ့နိုင်ငံရေးအယူအဆတွေဟုတ်လားဒါပေမဲ့ အစိုးရဘက်ကအကောင့်တွေပေါ်တဲ့အပိုင်းမှာဆက်လက်ကျွန်တော်ပြောလို့ဒီဥပဒေအရသာတပိုက်ချင်းကဘယ်ပုံမှန်ပဲအောင်ကန့်သွားပြီးတော့ပြန်အောင်ထောက်ခံဆိုတော့ကျွန်တော်တို့ကဘာလို့သွားပြီးတော့တင်ကြရမှာလဲကျွန်တော်တို့ကသွားတင်ကြတယ်မထူးတော့စစ်စစ်ကလည်းမပြောတော့ဘူးအဲ့ကုသနဲ့အများကြီးကလည်းမပြောတော့ဘူးကွနော်ပြောတယ်ဘာမှမစိတ်အကျိုးပါမရှိတာဒီပါတီဘက်ကနေပြီး insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့ပါဥရိကံကော်မတီပေါ့ဥရိကံကော်မတီရဲ့သဘောထားအတိုင်းနဲ့မဲပေးကြလားမဲပေးကြဆိုတော့တင်ရှုံးနဲ့လည်းတင်ရှုံးနဲ့သုံးလေးပြကြပြီဒီတိုင်းမှာကျွန်တော်တို့ဘလောက်ပဲတင်ကြတင်ကြအရှုံးမှန်ဒီကုသရဲ့တချို့ကုသရဲ့တင်ကြရလို့ရှိတယ်ဥမာဆွဲမလို့ဟိုရှင်နယ်နဲ့တူးတဲ့ကိစ္စပေါ့ဗျာဒီလက်တော့ကုသလေတဲ့ဒေသခံကုသလေတဲ့ဟာအဲ့ပြည်နှောင်းတက်မှတ်ဖို့ဥပဒေမှာကြာတာတစ်ဆောင်နဲ့တက်မှတ်လို့ရှိရင်တစ်ဆောင်ကျော်ဝိုက်လို့အရေးခံလို့နှစ်ဆောင်ကြီးတူပေးပါဒါကတော့ကိုယ်စားလှယ်တင်တာနောက်ဆုံးတော့ပါတီဘက်ကတစ်ဆောင်ပဲထားမယ်ဆိုတော့အဲ့တော့တစ်ဆောင်ပဲအကြည့်ဖြစ်သွားတယ်အကျိနဲ့အဲ့ဒီကိစ္စကိုစိုးရကိုယ်စားလှယ်ဟာကျွန်တော်မှတ်မိတော့10ဦးလောက်ရှိမယ်အကျိနဲ့ဒေတာကကိုယ်စားလှယ်ဒီဝိုင်းကိုတင်ကြလို့မရှုံးပါဘူးအဲ့လိုမျိုးတွေရေးသွက်တွေကများလာတဲ့ခါကျတော့
ကျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နောက်ဆုံးကိုအောင်နိုင်ဦးကိုတစ်ခုမေးချင်တာကပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့မဲဆွဲတဲ့အခါမှာပါတီကိုကြည့်ပြီးတော့မဲပေးကြပါလူကိုကြည့်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကကိုအောင်နိုင်ဦးတို့ပြောမှဆိုတကယ်တမ်းဆိုရင်တော့လူတို့ကိုယ်စားလှယ်ပါလူတို့ကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဂျာနဲ့ပတ်သက်လို့ကိုအောင်နိုင်ဦးဘယ်လိုများမှတ်ချက်ပေးချင်ပါလဲခင်ဗျနောက်ဆုံးကျွန်တော်ဆက်ကတော့ပြောရတော့ချင်ပါပါတယ်အေးဟု
တ်အော်ဒါမှမဟုတ်ကျွန်တော်တို့မြို့တော်ဒီပေါ်ကိုကူစားပြီးတော့အမေတော်နဲ့စုကြုံကြည့်တော့အကုန်လုံးမဲပေးတယ်လက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်စွမ်းစားနဲ့ကိုယ်နိုင်တဲ့ဒီလိုတော့ကိုယ်စီဆိုလက်ချိုးယူလို့ရမယ်လို့ကျွန်တော်ထင်တယ်ညီမကြီးပါတီနဲ့ပဲကြောက်အောင်မှာဒါပဲ2020ယူပါပဲပါတီကဘာကြောင့်လဲဆိုကျွန်တော်တို့နိုင်ငံရေးကဒီလိုကိုယ်စီအခြေအနေနိုင်ငံရေးလုပ်ခွင့်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူရိုးကတန်ဖိုးပေးတဲ့အစ်စ်မှာမရှိဘူးဒါကြောင့်မလို့ဒါမဲ့ဒီကောက်ပေါ်မှာအရှိသေးနောက်ညီမကြီးရဲ့လက်ရှိအခြေအနေကတော့ဟိုသူတယောက်ပဲစတိပုတ်ကလားကိုယ်စလေလေးတော့အခွင့်အရေးမရှိတော့တော်တော်လေးနည်းပါတယ်ပါတီအနေနဲ့ဒီဘက်ဂရောင်းမရှိဘဲနဲ့တော့ကိုယ်စလေလေ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလိုက်အစီအစဉ်အချိန်ရှိတော့လို့ပါပေါင်းဆွေးနွေးပြီးတဲ့ဥအောင်နိုင်ဝင်ဦးရေကျော်နဲ့တော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလိုက်အစီအစဉ်တော့ဒီမှာပဲကျန်တော့ပြပါ